မလေးရှားဝန်ကြီးချုပ်ဟောင်းနာဂျင်ရာဇက်ကိုဒီနေ့ပဲဖမ်းဆီးလိုက်ကြောင်းနဲ့နိုင်ငံပိုင်လုပ်ငန်းကနေငွေကြေးမတမာမှုအာဏာလွှဲသုံးဆမှုတွေနဲ့ဆက်နွယ်ပြီးထပ်မံရေးရိုးကိုရှိတဲ့အကြောင်းလဲအဂရီလိုက်ဆမှုတပ်ဖြည့် agency ကပြောဆိုလိုက်ပါတယ်အမေရိကန်ဒေါ်လာတန်း6ရောကိုသူ့ကိုယ်ပိုင်ပန်းစင်းနဲ့လွှဲပြမှုအတွက်ဝန်ကြီးချုပ်အောင်ကိုသူ့ရုံးခန်းမှာပဲဖမ်းဆီးလိုက်တာဖြစ်တဲ့အကြောင်းလဲကြေညာချက်ထုတ်ပြန်ပြောဆိုထားတာပါမလေးရှားနိုင်ငံအချင်းဖြစ်ချက်ဆမှုတပ်ဖြည့်ဥပဒေအရနောက်ထပ်တရားစွဲဆိုဖို့မနက်ပိုင်းရုံးထုတ်မှာဖြစ်တဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်အသေးစိတ်ကိုဖော်ပြမထားပေမဲ့ကြေညာချက်မှာဖော်ပြချက်အရအာဏာလွှဲသုံးဆမှုနဲ့အရေးယူခံရဖို့ရှိနေပါတယ်ဝန်ကြီးချုပ်ဟောရွေးကောက်ပွဲမှာရှုံးနေခဲ့ပြီးလာပိုင်းချံမှာပဲနိုင်ငံပိုင် 1MDB လပန်လုံငန်းနဲ့ဆက်နွယ်ပြီးယုံကြည်မှုဖောက်ပြမှုအရည်လိုက်စားမှုငွေမဲခွာချမှုစတဲ့ရာဇဝတ်ကြောင်းတွေနဲ့အစိုးရမှတရားစွဲဆိုခံထားရတာပါဝန်ကြီးချုပ်ဟောင်းကတော့အပြစ်မရှိကြောင်းငြင်းဆန်ထားပြီးရုံးတင်စစ်ဆေးမှုတွေကတော့ရှင်းနေတယ်မှာစတင်မှာဖြစ်ပါတယ်